ဟုတ်ကဲ့ပါရှင်2008ခုနှစ်ဖွဲ့စည်းပုံထိကန်ဥပဒေပါပြဋ္ဌာန်းချက်အတိုင်းပြည်သူ့လွှတ်တော်နဲ့မြို့သားလွှတ်တော်ဥက္ကဋ္ဌတို့ကပြည်သူ့လွှတ်တော်နာဂအဖြစ်နှစ်နှစ်ခွဲစီတာဝန်ယူဆောင်ရွက်ရမှာဖြစ်ပါတယ်။ဥက္ကဋ္ဌမြေပြည်သူ့လွှတ်တော်နာဂတာဝန်ထမ်းဆောင်ခဲ့တဲ့နှစ်နှစ်ခွဲကာလအတွင်းမှာငြိမ်းချမ်းစွာစုဝေးခွင့်နဲ့စီတမ်းလှည့်လည်ခွင့်ဆိုင်ရာဥပဒေ၊အလုပ်သမားရေးရာအငြင်းပွားမှုဖြေရှင်းရေးဥပဒေ၊အလုပ်သမားအဖွဲ့စည်းဥပဒေ၊နိုင်ငံခြားရင်းနှီးမြှုပ်နှံမှုဥပဒေ၊နိုင်ငံတော်ဖွဲ့စည်းပုံထိကန်ဥပဒေဆိုင်ရာခုံရုံးဥပဒေကိုပြင်ဆင်တဲ့ဥပဒေစတဲ့ဥပဒေပေါင်း58ခုကိုအတည်ပြုပြဋ္ဌာန်းနိုင်ခဲ့ပါတယ်။ဥပဒေတစ်ခုပြဋ္ဌာန်းတော့မယ်ဆိုရင်လွှတ်တော်တရရက်ကတာဝန်ယူလက်ခံဆွေးနွေးပြီးနောက်ဆုံးပြောင်းစုလွှတ်တော်ကအတည်ပြုပေးရတာဖြစ်ပါတယ်။တချို့ဥပဒေမူကြမ်းတွေအတည်ပြုခဲ့တဲ့ကိစ္စတွေမှာတော့ပြောင်းစုလွှတ်တော်နာကဥက္ကဋ္ဌအောင်မြင့်နဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေအကြားသဘောထားကွဲလွဲမှုရှိခဲ့မှုတွေအကြောင်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးရဲထွန်းကအခုလိုပြောပါတယ်
။ကျွန်တော်တို့ပြည်ထောင်စုလွှတ်တော်ကအတည်ပြုဂန်နီဥပဒေတွေကိုသူကဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးကိုပေးပို့ပြီးတော့စစ်ဆေးခိုင်းတဲ့သဘောမျိုးနဲ့သူဆုံးမြတ်ချက်တစ်ခုချလိုက်ပြီးတော့ဆောင်ရွက်ဖို့ပြင်ဆင်တာတစ်ခုရှိတယ်။အဲ့ဒါနဲ့ပတ်သက်လို့ကျွန်တော်တို့သူသည်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေနဲ့ကသဘောချင်းမတိုက်ဆိုင်ဘူး။အဲ့မတိုက်ဆိုင်တော့ကျွန်တော်တို့ပြည်သူ့လွှတ်တော်မှလည်းအဲ့ဒါကိုဆွေးနွေးကြပြီးတဲ့အခါကျတော့ဒီဟာလှုံ့ထုံးလုံနေလွဲတယ်ဆိုပြီးတော့ပြည်သူ့လွှတ်တော်ကဆုံးမြတ်လိုက်တယ်။အဲ့ဒီချိန်မှာတုန်းကတော့ကျွန်တော်တို့ကဥက္ကဋ္ဌအောင်မြင့်ကိုတင့်မာတဲ့လူလို့ကျွန်တော်တို့ကယူဆခဲ့တာပေါ့နော်။သို့တော်လည်းအခုအခြေအနေမှာပြန်သုံးသပ်တဲ့အခါကျတော့လုံထုံးလုံနည်းတွေကိုကျွန်တော်တို့ရှင်းရှင်းလင်းလင်းနားမလည်တဲ့အတွက်ကြောင့်လို့ကျွန်တော်ကယူဆတယ်။သူ့အနေနဲ့ကတော့ကျွန်တော်တို့ပြုစုလိုက်တော့မဲ့ဥပဒေဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့ညီမညီမညီဘူးဆိုလို့ရှိရင်ဒီဥပဒေဟာပြက်ပြယ်မှာဖြစ်တဲ့အတွက်ကြောင့်မလို့အဲ့လိုပြက်ပြယ်မသွားအောင်ကျွန်တော်တို့လွှတ်တော်သိခါမကြအောင်ဒီအတီမပြုတ်ခင်မှာဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးကိုပေးပြီးတော့စစ်ဆေးခိုင်းတယ်ဆိုတဲ့စေတနာပဲအမှန်ကတော့ကျွန်တော်တို့ဒီသူ့လွှတ်တော်ကအဲ့ဒီဟာကိုနည်းနည်းအမှားယွင်းနဲ့လုပ်ရလို့ထင်ခဲ့မိတာပေါ့နော်အဲ့ဒီဟာလေးပြဿနာတစ်ခုရှိခဲ့ဦးတယ်။အခုမှတော့ဥက္ကဋ္ဌအောင်မြင့်ကအဲ့ဒီဟာကိုသုံးမျက်ချက်ကိုပြန်ပြင်ပေးလိုက်တဲ့အတွက်ချင်းပြေးသွားတာပေါ့
။လက်ရှိလွှတ်တော်တည်ထောင်ဟာနည်းနည်းခွဲတာရှိသေးတဲ့အတွက်အားနည်းချက်တွေလည်းရှိသေးတယ်လို့လေ့လာသူတွေကထောက်ပြကြပါတယ်။ပြီးခဲ့တဲ့ဥက္ကဋ္ဌအောင်မြင့်ပြည်သူ့လွှတ်တော်နိုင်ငံကအဖြစ်တာဝန်ယူစဉ်နှစ်နှစ်ခွဲကာလမှာတော့ဥပဒေပြုရေးမှန်းနိုင်နဲ့အုပ်ချုပ်ရေးမှန်းနိုင်တို့ပူးပေါင်းလှုပ်ဆောင်ခဲ့မှုအားနည်းခဲ့တယ်လို့ထင်မိကြောင်းမြို့သားလွှတ်တော်ကိုယ်စားလှယ်ဦးဖုံးမင်းအောင်ကထောက်ပြပါတယ်
။ဒီအုပ်ချုပ်ရေးမှန်းနိုင်ရဲ့တရားစီရင်မှန်းနိုင်ရဲ့ခုနကတို့ဥပဒေပြုရေးမှန်းနိုင်ကဖွဲ့စည်းပုံအခြေခံဥပဒေမှာပန်းခြားစိတ်ဖြာရေးခွဲခြားကျင့်သုံးရမယ်လို့ဆိုတော့ကြားလေအတိအကျဥပဒေဖြစ်တဲ့တိုင်းပြည်အကျိုးဆောင်ရွက်တဲ့နေရာမှာတော့ဥပဒေချက်တူတဲ့အတွက်တ